ရုပ်တံတရင်တောက်ဟောင်းလည်းဖြစ်မှတ်တမ်းရုပ်ရှင်ဒါရိုက်တာတူလည်းဖြစ်တဲ့ရှင်ဒေဝီကိုအကြမ်းဖက်မှုတိုက်ဖျက်ရေးပုံမှားတွေနဲ့ရန်ကုန်တိုင်းမြောက်ကလာပါစစ်ခုံရုံးကနေထောင်းတန်းတသက်တကျွန်းပြစ်တံချမှတ်လိုက်ပါတယ်မှတ်တမ်းရိုက်ကူးရေးအတွက်မှာယူထားတဲ့ drone သွားယူမှာဖမ်းဆီးခံရတာဖြစ်ပြီးအဲ့ဒီ drone နဲ့ပတ်သက်လို့ပဲအကြမ်းဖက်ပုံမှားတွေနဲ့ဆွဲဆိုခံရတာလို့မိတ်ဆွေအတိုင်းဝိုင်းကတဆင့်သိရပါတယ်ရှင်ဒေဝီကအရင်ကရုပ်တံတရင်တောက်တူဖြစ်ခဲ့ပြီးနောက်ပိုင်းမှာမှတ်တမ်းရုပ်ရှင်ဒါရိုက်တာဖြစ်မှတ်တမ်းရုပ်ရှင်ပေါင်းအတော်များများရိုက်ကူးခဲ့သလိုနိုင်ငံတကာရုပ်ရှင်ပွဲတော်ဆုတွေကိုလည်းရခဲ့ဘူးသူဖြစ်ပါတယ်အခုအမှုပါတရားစွပ်စွခရရတဲ့ drone ဟာရိုက်ကူးရေးအတွက်အသုံးပြုဖို့ဖြစ်တယ်လို့မိတ်ဆွေအတိုင်းဝိုင်းကပြောပေမဲ့အခုအမှုကိုစစ်ခုံရုံးကနေစစ်ဆေးတာကြောင့်တရားခွင်မှာရှင့်နေရှိရနဲ့ခုခံခြေပောက်ခွင့်မရခဲ့ပါဘူးမြန်မာနိုင်ငံတွင်သတင်းမီဒီယာလုပ်ငန်းနဲ့ဆက်ဆက်ပြီးလူ63ဦးဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ RSF နေစီမချာသတင်းတောက်များအဖွဲ့ကထုတ်ပြန်ထားပါတယ်ABP နိုင်ငံရေးအကျဉ်းသားများကာဝယ်ဆောင်ရှောက်ရေးအသေးရဲ့မှတ်တမ်းတွေအရဆိုရင်တော့စစ်တပ်ကအနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးနဲ့ပတ်သက်လို့စွဲချက်တွေနဲ့လက်ရှိဖမ်းဆီးထားသူ2000နီးပါးရှိနေပါတယ်။အခုနောက်ပိုင်းနိုင်ငံရေးအရဖမ်းဆီးခံရသူအတော်များများကိုအကြမ်းဖက်မှုပုံမှန်စွဲချက်တွေနဲ့ဖမ်းဆီးတာလည်းဖြစ်ပါတယ်ခင်ဗျာ။